မင်္ဂလာပါငင်းငင်းကြီးတိဆောက်တဲ့အခါတိုင်းရင်းသားတွေရဲ့ယုံကြည်မှုကိုရဖို့ဟာအင်မတန်အရေးကြီးပါတယ်ယုံကြည်ပါယုံကြည်ပါလို့နှုတ်ကပြောနေုံနဲ့တစ်ဖက်ကယုံလာမှာမဟုတ်ပါဘူးယုံလာအောင်လက်တွေ့လုပ်ပြဖို့လိုပါတယ်လက်တွေ့လုပ်ပြနိုင်တာတွေကအများကြီးပေါ့တိုင်းရင်းသားတွေရဲ့ဘဝမြင့်မားလာအောင်ထူထောင်ပေးတာတို့တိုင်းရင်းသားတွေရဲ့ဘာသာစာပြေရင်ကျေးမှုကိုရိုသေလေးစားတာတို့တိုင်းရင်းသားတွေရဲ့လွတ်လပ်ပြောရွှင်မှုကိုအနှောက်အယှက်မပေးတာတို့စည်ရင်းချပြနေရရင်အတော်နဲ့ဆုံးနိုင်မယ်မထင်ပါဘူးဒီအထဲမှာတိုင်းရင်းသားဘာသာစာပြေရင်ကျေးမှုကိုတလေးတစားတန်ဖိုးထားတဲ့အချက်ဟာအဖိုးနှဲဝင်ပါပြီးထိရောက်တယ်လို့ယူဆပါတယ်အရေးကြီးလို့လေအရင်အစိုးရလက်ထက်ကတည်းကဒီအချက်ကိုမျက်ခြေမပြတ်ခဲ့ပါဘူးရင်းကျေးမှုဝင်ကြီးဌာနရှေးဟောင်းသူတေသနာနဲ့အမျိုးသားပြည်ထောင်ဦးစီးဌာနကထုတ်တယ်ဝတိုင်းရင်းသားတို့ဤစာပေနှင့်ဘာသာစကားများစာအုပ်ဟာဝတိုင်းရင်းသားတွေကိုတလေးတစားထားတဲ့အကြောင်းလက်တွေ့လုံဆောင်ပြတဲ့စာတအုပ်လို့ဆိုကြပါတယ်ဒီစာအုပ်ရဲ့ထူးခြားချက်တရက်ကဝတိုင်းရင်းစာပေနဲ့ဘာသာစကားအကြောင်းဝတိုင်းရင်းသားများနဲ့အနီးနီးဆက်တဲ့ပညာရှင်တဦးကပြုစုထားတဲ့အချက်ပါပဲပြုစုသူကရှေးဟောင်းသူဒေသနာနဲ့အမျိုးသားပြည်ထောင်ဦးစီးဌာနလာရှိုးဌာနစုလက်ထောက်ညွှန်ကြားရေးမှူးဦးညီမွန်လို့ဆိုပါတယ်ဦးညီမွန်ရဲ့မျိုးရိုးတို့ကိုရေးသမိုင်းတို့ကိုဖော်ပြမထားတဲ့အတွေ့ကိုတိုင်ဝတိုင်းရင်းသားတဦးဟုတ်မဟုတ်သိခွင့်မရပါဘူးပြုစုပြီးတဲ့စာမူကိုလာရှိုးမျိုးကဝအမျိုးသားလူမှုရေးအသင်းအဖွဲ့ဝင်ရှိသူတွေကိုတင်ပြပြီးအဖွဲ့ဝင်တွေကအတိပြုပေးထားတာတွေ့ရပါတယ်။ဒါကြောင့်စာအုပ်မှာပါတဲ့အချက်လက်တွေဟာဝတိုင်းရင်းသားများကိုယ်တိုင်လက်ခံနိုင်တဲ့အချက်လက်တွေဆိုတာပေးချနေပါပြီ။စာအုပ်မှာပါတဲ့အကြောင်းအရာတွေကနည်းပေအတော်ကျယ်ဝင်းပါတယ်။ဝတိုင်းရင်းသားတို့ဤစာပေနှင့်ဘာသာစကားသမိုင်းနဲ့ဝဘာသာဝကြတိဆောက်ပုံနဲ့ဝဝဟာရအခေါ်အဝေါ်တဲ့ဝဘာသာစကားပြောခြင်းနဲ့ဝရိုးရာစကားပုံဝရိုးရာစကားထားဝါရိုးရတချင်းဝါရိုးရပုံမြင်နဲ့ဝါဘာသာစကားယဉ်ကျေးမှုနဲ့ဆက်နွယ်တာတွေကိုတက်နိုင်တဲ့မြဆုံအောင်ဖော်ပြထားပါတယ်။စာအုပ်ပြုစုရမှာတော့မြန်မာဘာသာစကားနဲ့ဝါဘာသာစကားကိုသုံးထားပါတယ်။မြန်မာဘာသာစကားတစ်လှည့်ဝါဘာသာစကားတစ်လှည့်နဲ့ရှင်းလင်းထားတာပါ။ဝါဘာသာစကားကိုရေးတဲ့အခါမှာရောမဧည့်ခရာကိုသုံးပါတယ်။ဝါဘာသာစကားအတန်အတွက်တွေ့ကြတော့မြန်မာစာနဲ့ရေးပြပါတယ်။ဝါရီရဲ့ထူးခြားချက်တစ်ရက်ကမွန်တိုင်းရင်းသားတွေနဲ့အတူမြန်မာနိုင်ငံအတွင်းကိုစောစောစီစီရောက်နေခဲ့တဲ့အချက်ပါပဲ။သိကြတဲ့အတိုင်းမွန်တိုင်းရင်းသားတွေကမြန်မာဒေသပြမာရောထိုင်းဒေသပြမာပါရှေးဦးဝင်လာတဲ့လူမျိုးတွေလို့ပညာရှင်အများကအတိအမှတ်ပြုခံထားရပါတယ်။ထိုင်းလန်လို့ခေါ်တဲ့ထိုင်းနိုင်ငံဆိုရင်ရှေးတုန်းကမွန်လန်မွန်ဒေသပါလို့သူတေသီတွေကဆိုကြပါတယ်။မွန်တွေနဲ့အတူရောက်ခဲ့တဲ့ဝရီလဲထိုင်းမာရောမြန်မာမာပါရှိနေတာပေါ့။ဝါနဲ့မွန်ကရှေးဦးရောက်ကြတာချင်းတူယုံမဟုတ်ပါဘူးဘာသာစကားချင်းကဆွေမျိုးတော်ဆက်ကြသေးတာဘာသာစကားတွေမျိုးရိုးခွဲရမှာရှေးအခေါ်အရတော့မွန်ခမာအုပ်စုတွေမှာဘာသာစကားနှစ်ခုလုံးပါကြတာပေါ့ဝါဘာသာစကားကမွန်နဲ့သာမကဘူးပလောင်ဘာသာစကားနဲ့လည်းမျိုးရိုးတူလိုက်ပါသေးတယ်အခုတော့ဒီဘာသာစကားစုကို Austroasiatic အစုလို့ပြောင်းခေါ်နေကြပါပြီဩစတြေးလျာတဲ့အစုကိုဘာသာဗေဒပညာရှင်တွေအလေးထားတဲ့အတိုင်းဝါဘာသာစကားကိုလည်းသူတေသီတွေအရေးတယူရှိကြပါတယ်။အရင်နှစ်ထဲကဆိုလန်ဒန်တက္ကသိုလ်မြန်မာဘာသာပေါမောက္ခတူဦးကဝါမြန်မာအင်္ဂလိပ်အဘိဓမ္မာတစ်စောင်ပြုစုတာသတိထားမိလိုက်ပါတယ်။အဘိဓမ္မာဥတီပုတ်တွေတော်တော်စုံစုံလင်းလင်းထည့်ထားတာမို့စာအုပ်ထူကြီးနှစ်အုပ်ခွဲထုတ်ရပါတယ်။မြန်မာစာအဖွဲ့ကထုတ်တဲ့မြန်မာအဘိဓမ္မာအကျဉ်းတို့မြန်မာအင်္ဂလိပ်အဘိဓမ္မာတို့ထက်စုံမယ်လို့ထင်ပါတယ်။အခုအစီရင်ခံနေတဲ့စာအုပ်မှာဝါဘာသာစကားတရားအကြောင်းရေးတဲ့အခါမြမစာအဖွဲ့ကထုတ်ဝေထားတဲ့ကျောင်းသုံးတရားကျမ်းတွေရဲ့နမူနာကိုယူပုံရပါတယ်။ဝါစင်ကတွေခွဲပြီးလေ့လာပြထားပါတယ်။ဘာသာစကားတရားတရက်လေ့လာတဲ့အခါတခြားဘာသာစကားတရားဖွဲ့စည်းပုံစနစ်တွေရဲ့ဩဇာနဲ့ကင်းလေတရားလေ့လာရေးဟာပိုစနစ်ကျလေလို့ယူဆပါတယ်။ဘာသာဗေဒပညာရှင်တွေသာဆိုရင်တော့တရားလေ့လာပြပုံဟာတစ်မျိုးတစ်မည်ဖြစ်နိုင်ပါတယ်။တစ်ချိန်ချိန်မှာတော့ဝါဘာသာတရားဖွဲ့စည်းပုံကိုဒီထက်စနစ်တကျပြုစုထားတဲ့ကျမ်းတွေပေါ်လာမှာသိကြပါတယ်။နောက်ပြီးရိုးရာစကားထားများအခန်းမှာဖော်ပြထားတဲ့စကားထားတွေဟာစကားထားမဟုတ်ဖြစ်နေပါတယ်။ရေနဲ့ငါးကြီးရှိ၊ဈေးစီယာစီးဝါရှိတဲ့ငါးတကောင်ကြောင့်တအိုင်လုံးနောက် လူတယောက်ကြောင့်တရွာလုံးပြဲတဲ့မိုးရေသည်တည့်ရွယ်များကိုမကွင်ယောဂါသည်လူသားများကိုမကွင်နဲ့ဒါရီဟာဆိုရိုးတွေပါဇကထာဆိုတာကတခုခုကိုဖွဲ့ထားတဲ့ဇကားတွေပါဇကထာကိုကြားပြီးရင်ဘာဆိုတာဖော်ရတယ်မဟုတ်လားဒီအပိုင်းတွေကိုပြန်စဉ်းစားဖို့လိုပါလိမ့်မယ်ဒီလိုအားနည်းချက်တချို့တလေရှိပေမဲ့ဝါတရင်သားတွေရဲ့စိတ်ကိုဘာသာစကားကတဆင့်ဗမာအပါအဝင်တခြားတရင်သားတွေနားလေအောင်ထောက်ကူပေးနိုင်တဲ့စာတအုပ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့ဒီစာအုပ်မှာပါတဲ့ဘာသာစကားဆိုင်ရာအခန်းတွေတဲကစကားတွေကတဆင့်ဝါတရင်သားတွေရဲ့စိတ်ကူးစိတ်တမ်းတွေကိုလေ့လာနိုင်လို့ပါ။တာရကအနေနဲ့ရှေးဝါလူကြီးများဤအမှားစကားဆိုတဲ့အခန်းကိုပဲကြည့်ပါ။တောင်ဖြစ်အောင်တောင်ရမထွင်နဲ့စစ်ဖြစ်အောင်ပြဿနာမဆက်နဲ့တဲ့တောတောင်တွေကြားနေတဲ့တိုင်းရင်းသားပြီးပြီးတောတောင်ပတ်ဝန်းကျင်ပျက်စီးသွားမှမလိုလားကြသူတွေပါစစ်ကိုမလိုလားကြသူတွေငြင်းချမ်းကျင်ကြသူတွေဆိုပါစုနောက်ပြီးကိုစာပေကိုတခြားတိုင်းရင်းသားတံပိုးထားသူတွေပါမြမတို့ဤကိုပိုင်းစာပေကိုတက်မြောက်ရန်ကိုစာကိုလူတိုင်းလူတိုင်းတင်ကြပါဘိုးဘွားတို့ဤရှေးရိုးစာများမပြောက်ရန်ဒုမှတ်စာတဲ့မှတ်သားသိသိမီလို့ရှေးလူကြီးတွေကမှားခဲ့ပါတည်းကိုတိုင်းရင်းသားတွေလည်းကိုလိုပဲကို့စာကိုအရှိတီတန့်ကျင်တာမိမထားတင်ကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။